မြမဒီမိုကရေစီရေးကိုထောက်ခံအားပေးပါလို့ဆရာနာသိန်းကောင်းဆောင်ဘူဂျိုမှုကြီးမယောင်လှိုင်ကပန်ချားတဲ့စာတစောင်ကိုသူလက်ခံရရှိတဲ့အကြောင်းထိုင်းဝန်ကြီးချုပ်ဘူဂျိုကြီးအောင်ပရယုတ်ချန်အိုချာကဒီနေ့ပြောပါတယ်ဝန်ကြီးချုပ်ပရယုတ်ကသူ့အနေနဲ့အင်္ဂလိပ်မြန်မာနိုင်ငံကဒီမိုကရေစီရေးကိုအမြဲထောက်ခံအားပေးနေပါတယ်လို့ဘန်ကောက်မြို့မှာသတင်းတောက်တွေကိုပြောပါတယ်မြန်မာနိုင်ငံရဲ့ဒီမိုကရေစီနည်းကမ်းလုပ်ငန်းစဉ်ကိုကျွန်တော်တို့ထောက်ခံပါတယ်ဒါပေမဲ့ဒီကနေ့မှာအရေးကြီးဆုံးကကောင်းမွန်တဲ့ဆက်ဆက်ရေးကိုထိန်းသိမ်းထားဖို့ပါ။ဘာကြောင့်လဲဆိုတော့လူထုစီးပွားရေးနဲ့အထူးသဖြင့်နေဆက်ကုံတွေတို့ကိုထိခိုက်တာကြောင့်ဖြစ်ပါတယ်လို့ဝန်ကြီးချုပ်ပရယုတ်ကပြောပါတယ်။ဒီမိုကရေစီနည်းကမ်းလုပ်ငန်းစဉ်ကိုထိုင်းနိုင်ငံကထောက်ခံပါတယ်။ဘလို့ဆက်လုပ်မယ်ဆိုတဲ့ကြံပိုင်းကတော့သူ့ပေါ်မူတည်ပါတယ်လို့လည်းပရယုတ်ကဆက်ပြောပါတယ်။ဝန်ကြီးချုပ်ပရယုတ်ဟာသူကိုယ်တိုင်က2014ခုနှစ်မှာရွေးကောက်ခံဝန်ကြီးချုပ်ကိုဖြုတ်ချပြီးအာဏာသိမ်းခဲ့သူတူဖြစ်ပြီးတော့2019ခုနှစ်မှာရွေးကောက်ပွဲလုပ်ပြီးအာဏာကိုဆက်ယူထားသူပါ။အဲ့ဒီရွေးကောက်ပွဲဟာမတမာမှုတွေနဲ့ပြည်နယ်နေရလို့တိုက်ခန့်သူကဝေဖန်ထားပါတယ်။ဝန်ကြီးချုပ်နှုတ်ထွက်ပေးဖို့တောင်းဆိုတဲ့ဆန္ဒပြပွဲတွေလည်းပြီးခဲ့တဲ့နှစ်ကဖြစ်ခဲ့ပြီးဆယ်စုနှစ်တွေအတွင်းအကြီးမားဆုံးဆန္ဒပြပွဲတွေဖြစ်ခဲ့ပါတယ်ခင်ဗျာ။ထိုင်းနိုင်ငံမှာတော့ဘီယက်စနစ်ကိုစော်ကားတယ်ဆိုတဲ့တင်းကျပ်တဲ့ဥပဒေပြင်ဆင်ရေးအကြံပြုချက်တစ်ခုကိုအတိုက်ခံပါတီတစ်ခုကတင်သွင်းလိုက်ပါတယ်။ထိုင်းဆိုရဆက်ညင်ဆန္ဒပြမှုတွေဖြစ်လာနေချိန်မှာပဲဒီနေ့တင်သွင်းလိုက်တဲ့ဒီဆိုပြချက်ကြောင့်နိုင်ငံရေးတင်းမာမှုတွေကိုရော့ချစေသည့်လွတ်လပ်စွာထုတ်ပေါ်ခွင့်တွေကိုလည်းတိုးမြင့်ပေးဖို့အပြောင်းအလဲကြီးဖြစ်နိုင်တယ်လို့သုံးသပ်မှုတွေရှိနေပါတယ်။ဘုရင်စနစ်ကိုစန့်ကျင်တယ်ဆိုတဲ့ဆွဆွဲချက်နဲ့လူငယ်တွေဥဆောင်တဲ့ဆန္ဒပြပွဲကဆန္ဒပြခေါင်းဆောင်၄ဦးကိုဖမ်းပြီးတဲ့နောက်တရက်မှာပဲ Move Forward Party ကရှေ့သို့ချီ၍အဓိပ္ပာယ်ထွက်တဲ့ပါတီကလွတ်တော်အမတ်44ဦးကဒီဆိုပြချက်ကိုတင်သွင်းခဲ့တာပါ။ထိုင်းနိုင်ငံမှာဘုရင်စနစ်ကိုအကြီးအကျယ်ပြက်စေတဲ့ဆွဆွဲချက်ထင်ရှားရင်ထောင်တန်း15နှစ်အထိပြစ်ဒဏ်ချခံရနိုင်ပါတယ်။ဘုရင်ကိုကြီးညိုတဲ့စစ်တပ်နဲ့ရှေးဥစွဲအများပြားရှိပြီးအခုလိုထောင်ချနိုင်လာကြအောင်အရင်ဒီဘုရင်စနစ်ကြောင့်မပြောရဲမဆိုရဲဖြစ်လာခဲ့တဲ့ထိုင်းနိုင်ငံမှာဒီဥပဒေပြောင်းလဲရေးအဆိုပြုချက်ကထူးထူးခြားခြားဖြစ်လာတာပါ။ပြီးခဲ့တဲ့နိုဝင်ဘာလကစပြီးဆန္ဒပြပွဲတွေကနေတဆင့်ဒီဘုရင်စနစ်ပြည်ပြင်ပြောင်းလဲရေးနဲ့အစိုးရတွေစစ်တပ်ပါဝင်မှုအဆုံးသတ်ရေးတွေကိုတောင်းဆိုလာခဲ့ရမှာအခုချိန်ထိတက်ကြွလို့ရှားသူပေါင်းအနည်းဆုံး58ဦးကိုဒီဘီယင်းစနစ်ဆန့်ကျင်စော်ကားမှုဥပဒေနဲ့အရေးယူထားပါတယ်ခင်ဗျာ